မကွေးတိုင်းခံကောမြို့နယ်အနီးကမင်းရွာနယ်မြေရဲစခန်းကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ချင်းပြည်နယ်ဖလန်းဘက်မှာလည်းစစ်တပ်စခန်းတွေတိုက်ခိုက်ခံခဲ့ရပါတယ်။စကိုင်းတိုင်းကလေးမြို့အနီးကတာစီရွာမှာလည်းစစ်တပ်နဲ့ကာဝေးတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးလေကြောင်းကတိုက်ခိုက်ခံရတယ်လည်းရှိပါတယ်။မကွေးတိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းရဲ့အခြေအနေတွေကိုပြည်တွင်းကသတင်းပို့ပို့ချက်ကိုဒေါက်ခင်မျိုးသက်ကပြန်လည်တင်ပြထားပါတယ်
။မကွေးတိုင်းကံကောမြို့နဲ့ဆက်နမိုင်လောက်ဝေးတဲ့မင်းရွာနယ်မြေရဲစခန်းကိုဩဂုတ်လ15ရက်မနေ့ဝေလီဝေလင်းအချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်တပ်ဖက်ကဂျက်လီယင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တဲ့အတွက်ကာကွယ်ရေးအဖွဲ့တွေနောက်ပြန်ဆုတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မင်းရွာနယ်မြေရဲစခန်းအတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အဲ့ဒီကဒေသခံတဦးကအခုလိုပြောပါတယ်
။ဒီတိုက်ပွဲကတော့မင်းရွာစခန်းမှာဟောပါဘောနော်။နာနာရှင်မိမိကနေပြီးတော့မှစပြီးတော့မြို့ကစမ်းကိုကျွန်တော်တို့ဟိုကာကွယ်ရေးတပ်တွေကနေပြီးတော့ဟိုစပေါ်တာပေါ့တိတ်ပွဲစပေါ်တာပေါ့ဟိုတော့တော့ဒီစီးမင်းကနေပြီးတော့မှပြန်ချုပ်သွားတာကျွန်တော်တို့ကံတော့အပြောက်ကြက်ကနေပြီးတော့မှဟိုဆယ်လုံးထက်မနည်းပေါ့ဆယ်ဟို15လုံးတော့ရှိနေတယ်နဲ့ကြောင်ကြောင်ပဲကျွန်တော်တို့အဲ့အပြောက်ဒီဘက်ကိုရန်တမ်းပြီးတော့အကူတော့ပြစ်ထူနေတာလေဒီထိုင်စာကနေလာပြီးတော့မှကျွန်တော်တို့လီနဲ့လာပြည်တဲ့နှလုံးဒီဘက်ကတော့ရှင်းလာရှင်းတယ်လို့လာတယ
်။မင်းရွာနေမြေရဲစခန်းအတိုက်ခိုက်ခံရတာဟာဒီဒီချိန်နဲ့ပါဆို၃ချိန်မြောက်ဖြစ်ပြီးဒေသခံအများအပြားလဲထွက်ပြေးတင်းရှောင်နေရပါတယ်။ချင်းပြည်နယ်ဘက်မှာတော့ဖလန်းမြို့အခြေစိုက်ခလာရ168တိုင်ရင်ဌာနချုပ်ကိုချင်းမျိုးသားတပ်မတော်နဲ့ပူးပေါင်းအဖွဲ့တွေကဩဂုတ်လ12ရက်နေ့မှာဝင်းပြီးတိုက်ခိုက်ခဲ့တယ်လို့ဩဂုတ်လ14ရက်မှာတော့ထန်တလန်မြို့ကခလာရ269ကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။တိုက်ပွဲအတွင်းနှစ်ဖက်ထိကြိုက်ကြဆုံးမှုတွေရှိခဲ့ပြီးလက်နက်တွေတင်းစီရမိတယ်လို့ချင်းမျိုးသားတက်မတော်ပြောခွင့်ရဆလိုင်းထက်နီကအခုလိုပြောပါတယ်
။ကျွန်တော်တို့ချင်းမျိုးသားတက်မတော်ဦးဆောင်မှုနဲ့ဒီဖလမ်268တိုင်းရင်ဌာနချုပ်ကိုကျွန်တော်တို့ကပွားရောက်ပြီးတော့တိုက်ခိုက်တာပေါ့နော်။အဲကျွန်တော်တို့ဖက်ကတက်ရောက်ကြတယ်သူတို့ထဲက6လောက်ကြာပြီးတော့ကိုဦးခန့်တန်ရရရှိတယ်ပေါ့အဲ့ဒါမှအဓိကကတော့အဲ့ဒီမှာကျွန်တော်လဲလက်တူပေါ်တော့တနေရကိုကျွန်တော်တို့ဝင်စီပြီးတော့မှရှိတဲ့မြန်မာကျွန်တော်တို့ရနိုင်တဲ့မြန်မာလက်နဲ့ကိုစက်တလက်အဲ့လိုရရှိတယ်14ရင်းနဲ့ပေါ့အဲ့ဒီမှာကျွန်တော်တို့ဒီထန်တလန်စစ်ကောင်စီတပ်စခန်းပေါ့ခလာရ16ကိုတိုင်းရင်ထမချုပ်ကိုကျွန်တော်တို့တွားရောက်ပြီးတော့တိုက်ခိုက်ပြန်တာပေါ့
ဖလန်းခလာရ268ဝင်ရောက်တိုက်ခိုက်ခံရတဲ့နောက်စစ်တပ်ဟာဖလန်းမြို့နီးကကျေးရွာတွေကိုလေကြောင်းကနေဘုံကျဲခဲ့တယ်လို့လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တဲ့အတွက်အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်။ထန်တလန်အခြေစိုက်ခလာရ269ကိုဝင်းပြီးတိုက်ခိုက်ရမှာတော့စစ်ကောင်စီတပ်သား2ဦးကိုအရှင်ဖမ်းမိခဲ့တဲ့အပြင်လက်နက်တွေကိုပါသိမ်းဆီးရမိတယ်လို့ချင်းမျိုးသားတပ်မတော်ပြောခွင့်ရကပြောပါတယ်။အခုလိုစစ်တပ်ရဲ့တိုင်ရင်ဌာနချုပ်တွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းဘက်မှာလည်းစစ်ရေးကတင်းမာနေစေဖြစ်ပြီးကလေးမျိုးအနီးကတာစီကျွော်မှာဩဂုတ်လ15ရက်မနေ့ပိုင်းကစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်စစ်တပ်ဘက်ကလေကြောင်းကန်တွေပစ်ခတ်ခဲ့ပါလေ။အခုလိုလေကြောင်းကန်တွေအပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကူညီနေသူတို့ကဒီ UI ကိုအခုလိုပြောပါတယ်
။တာစီရမနာပိုင်းတော့ပြတာ။ဘယ်လိုလဲဆိုတော့ဒီင်းနဲ့ကြားရတယ်နဲ့ဒီမဖြစ်ရပေါ့နော်။အစိတ်ကတော့ချင်နေရတော့မပြရသေးဘူးပေါ့။ဖြစ်ဖြစ်မဖြစ်ပြီးတော့မကြောက်ဘူး။လေနဲ့လာပြတာပေါ့
။ကလေးမျိုးကကြေးရွာတွေမှာဩဂုတ်လ17နဲ့12ရက်နေ့တွေက2ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးကလေးမျိုးကိုဆေးကန်းလာပြတဲ့အရတားနှစ်ဦးလဲမိရှုအသက်ဖြတ်တာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်တာစီကြေးရွာအပါဝင်အနီးဝန်းကျင်မှာရှိတဲ့ကျေးရွာအများပြားကဒေသခံတွေဟာလဲပုန်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီနေသူတွေကပြောပါတယ်